တိုက်ပွဲတွေဖြစ်နေတဲ့စကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းမှာစစ်တပ်ကအနေနဲ့ရှင်းလင်းလာတွေဆက်လုပ်နေတယ်လို့ပြည်သူ့ကော်မတီအဖွဲ့တွေနဲ့လည်းတိုက်ပွဲတွေဆက်ဖြစ်နေပါတယ်။တန်ဖိုးကြီးရွာမှာဖေဖော်ဝါရီ23ရက်နေ့ကအမျိုးသမီး3ယောက်ကိုစစ်ကောင်စီတပ်တွေဖမ်းသွားပြီးတဲ့နောက်မီးလောင်ထားတဲ့သူတို့အလောင်းတွေကိုပြန်တွေ့ခဲ့ရတယ်လို့ကော်မတီအဖွဲ့ဘက်ကပြောပါတယ်။တိုက်ပွဲဖြစ်နေတဲ့ဒေသကထောင်နဲ့ချီတဲ့ရွာသားတွေလည်းဘေးလွတ်ရာထွက်ပြေးနေကြရပါတယ်။ဒီအကြောင်းရန်ကုန်ကနေပြပို့ထားတဲ့သတင်းကိုရရန်နိုင်ပြောပြပါမယ်။
စကိုင်းတိုင်းကလေးမျိုးနယ်တောင်ပိုင်းကချောင်းကတန်ဘူရန်ကြီးအောင်အစားရှိတဲ့ကြီးရွာတွေဘက်မှာနေမီရှင်းလင်းလုပ်နေတဲ့စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေတိုက်ပွဲတွေဆက်ဖြစ်နေပါတယ်။ရန်ကြီးအောင်ရွာနဲ့မှန်တော်ရွာကြားမှာချင်းကာကွယ်ပူပေါင်းအဖွဲ့နဲ့စစ်ကောင်စီတပ်တို့ကြာသပတေးနေ့ကတိုက်ပွဲဖြစ်ခဲ့တယ်လို့ကလေး PDF တာဝန်ရှိသူတူကပြောပါတယ
်။တိုက်ပွဲက24နေ့ရရှိရဲ့ပေါ့။မှန်တော်ကမှာပေါ့။မှန်တော်ကရန်ကြီးအောင်ကျော်နေတဲ့အမှတော်အင်အား60လောက်ကမှန်တော်ရွာမှုရတယ်။ဝင်တော့ဒီကကျွန်တော်တို့ပုံမှန်ဖွဲ့ပဲလေ CDF KGG CN Central RGBF ဒီပကဖွဲ့ပူပေါင်းမှုတို့တော့ကြားရဝင်တိုက်ကြကို24ရက်နေရောအရာရှိတော်ဦးကြရပြန်နာကအားရ6ရက်လောက်ကြရ
ကလေးမျိုးနယ်အတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ်
ဒီကတော့ကလေးမှာတော့ကျွန်တော်တို့ကံပူရွာနောက်ပြန်ပြီးသား1500တောင်းမှာတော့ဒီ PDF ရဲ့အကြမ်းဖက်တောင်းရန်တွေအခြေပြုနေတဲ့နေရာကိုကျွန်တော်တို့ဝင်ရောက်ပြီးတော့လုံလုံကြီးရဆောင်ရွက်ခရာရှိတဲ့အဲ့မှာတဲဆက်3လုံးဆက်လုံးပိုင်းကြီးကျန်းချိုးကွေတွေကြီးကြီးကျွန်တော်တို့တင်းစီရမိတာရှိပါတယ
်အခုလိုတိုက်ပွဲဖြစ်နေတဲ့ရန်ကြီးအောင်ရွာနဲ့တိတ်မွေးတဲ့တန်ဘူရွာကနေဖေဖော်ဝါရီ23ရက်နေ့မှာစစ်ကောင်စီတပ်ဖွဲ့တွေကဖမ်းဆီးသွားတဲ့သားမိ3ဦးအသက်ခံရတယ်လို့ဒေသခံကာကွယ်ရေးအဖွဲ့တွေကပြောပါတယ်ချောင်းကဒေသခံတွေဖြစ်တဲ့တာမီ3ယောက်ဟာတန်ဘိုကြီးရွာဘက်ကတောင်ရခင်းထဲမှာတိမ်းရှောင်နေရင်စစ်တပ်ကဖမ်းဆီးသွားတာဖြစ်ပါတယ်။ဖမ်းဆီးခံရပြီးဖေဖော်ဝါရီ24ရက်နေ့မှာတော့သူတို့ကိုတပ်ဖြတ်မီးရှို့ထားတဲ့အလောင်းတွေပြန်တွေ့တယ်လို့ချင်းလန်းဒီဖ ens force ကလေးကဘော်ဂန်ဂောပြန်ကြားရေးတာဝန်ရှိသူတူကပြောပါတယ်။
ကျွန်တော်တို့ရရှိထားတဲ့နေပြည်တော်ချဲ့လိုက်ရဆိုရင်တော့တဲရင်တုန်းကရှိတဲ့ချောင်းခွက်ကြီးရွာအလိုက်ကပေါ့နော်နေထိုင်မှုကတော့ချောင်းခွက်ကြီးရွာကလို့မဟုတ်ပဲနဲ့သူတို့လုပ်ငန်းဝင်ရှိတဲ့တဲရင်မှာနေထိုင်နေတဲ့သားမီ3ယောက်ကိုစစ်တပ်ကနေပြီးတော့မှဖမ်းဆီးခေါ်ဆောင်သွားတဲ့နောက်မှာအဆက်အသွယ်ကျက်တော့သွားခဲ့တာဖြစ်ပါတယ်။အဲ့ဒီနောက်ပိုင်းမှာတော့ဒါဒေတာကန်တီတူချို့နဲ့မျက်မြင်သက်သေတချို့ပြောပုံရတော့ကလေးမျိုးနဲ့တောင်ပိုင်းတန်ဖိုးကြီးရွာအရှိတ်ဆက်ရာကင်းတော့မှရှိတဲ့တဲရင်တစ်ခုအတန်းရနေပြီးတော့တနက်တန်သုံးချက်ထွက်ပေါ်လာပြီးတဲ့နောက်မှာ၎င်းတဲရင်ကိုစစ်တပ်ရဲ့နေဆိုမှာမျိုးရှိဖြတ်ကြည့်ခဲ့တယ်လို့ပြရပါတယ်ဗျ။ဖြစ်စဉ်ဒီနောက်တစ်ရက်မှာကျွန်တော်တို့ဒီ CDF PKG နဲ့ CDF တပ်ဖွဲ့ဝင်တွေကသွားပြီးတော့မှမျိုးရှိဖြတ်ကြည့်ခံရတဲ့တဲရင်ကိုသွားရောက်စစ်ဆေးကြည့်ရှုကြည့်တဲ့အခါမှာမိကြောင်ကျန်းနေတဲ့အရိုးပြတွေကိုတွေ့ရှိခဲ့ရတာဖြစ်ပါတယ်
။ဖမ်းဆီးတပ်ဖြတ်ခံရတဲ့တာမီ3ဦးကတော့ဒေါငွေဇော်လန်းအသက်40မိုက်တီယန်နွန်ချွဲအသက်16နှစ်မိုင်းငွန်ဇာတီယန်အသက်14နှစ်တို့ဖြစ်ကြပါတယ်။ဖန်စီကရွာသူအမျိုးသမီး3ဦးမိရှိုးတက်ဖြတ်ခံရတဲ့ဆွဆွဲချက်နဲ့ပတ်သက်လို့သူတို့လောက်တာမဟုတ်ကြောင်းဗိုလ်ချုပ်ဇော်မင်းထွန်းကညင်းဆိုပါတယ်
။အဲ့ဖြစ်စင်မှာတော့မရှိပါဘူးဗျာ။အဲ့အမျိုးကိုဆွဆွဲချက်တွေကတော့ဖြစ်နေကြဖြစ်ပါတယ်။ဒီရဲ့မြေရန်ကျမ်းပဲအတောင်းများသူတွေအနေနဲ့ကတော့ဒါအဲ့ပွဲဖြစ်ပြီးတော့တက်ကနေယူအောင်မိရှိုးလေတော့လူတွေကိုမိရှိုးပတ်တယ်ဆိုသူတို့ရဲ့ပုံတွေလုပ်ငန်းတွေပါ။ကြီးရင်ပြောရင်ကျွန်တော်တို့အနေနဲ့ကအခုအချိန်မှာတက်မတော်ဆိုးရွားမြန်မာနိုင်ငံကိုအုပ်ချုပ်နေရဖြစ်တယ်။ဒီလိုလိုမလို့မီးလောင်သွားလို့ရှိရင်ရွာမီးလောင်သွားလို့ရှိရင် IDB ဖြစ်လာရင်သူကပဲကျွေးရပူဆာတယ်ဆိုတက်မလို့ပဲကျွေးရမှာဖြစ်တယ်တက်မလို့ပဲဆောင်ချော်ရတာဖြစ်တယ်ဒီအစိုးရကပဲကျွန်တော်တို့အလုံးမရဖြစ်တယ်ကျွန်တော်တို့အလုံးများစေရအလုံးမျိုးကျွန်တော်တို့လုတ်ရအကြောင်းကိုမရှိဘူးလို့ပဲ
ကလေးမျိုးနဲ့တောင်ပိုင်းမှာစစ်တပ်ကနေမီရှင်းလင်းနေပြီးတော့တိုက်ပွဲတွေဖြစ်နေတာကြောင့်နှချောင်းချောင်းကတန်ဖိုးရန်ကြီးအောင်ဆားရှိတဲ့ကြီးရွာတွေကထောင်နဲ့ချီတဲ့ရွာသားတွေစစ်ပေးလို့ရတိမ်းရှောင်နေရတယ်လို့ CDF KKG ပြန်ကြားရေးတာဝန်ရှိသူကပြောပါတယ်
လက်ရှိအချိန်မှာတော့တန်ဖိုးရန်ကြီးအောင်စတဲ့ကြီးရွာတွေကတော့သတိရှောင်နေရတဲ့ဒေသပေါ့ခင်ဗျာခမန်းချီဘူဂမာနာအချင်းတော့ကျွန်တော်တို့ခမန်းရခက်ပေမဲ့အင်ဂျီပေါင်း900 800နီးပါးထိအောင်ဟိုသတိရှောင်နေရပါတယ်ဆောင်းဝန်းနှံကြုံပါပါဗျ
တော်တော်နေထဲမှာပုန်းခူနေကြရတဲ့စစ်ပီးဒုက္ခတွေအနေနဲ့အစားအသောက်အခက်အခဲရှိနေတယ်လို့တန်ဖိုးကြီးရွာသားတဦးကလည်းပြောပါတယ်
ကျွန်တော်လည်းရှောင်နေရတာ၊သုံးနေရတာ။ကျွန်တော်တို့ဖဲကစစ်ကြားပြီးများလို့ဒီကျွန်တော်စိတ်လို့ရှောင်နေရတာ။ဆံဖူတို့၊နှချောင်းတို့ရောကျွန်တော်လည်းလို့ရှောင်နေရတာ။တော်တဲ့မှာရှောင်နေရတာဆိုရင်အခက်ကြီးရတော့စားတော့ပန်းဖြစ်ပြန်ပါမယ်
။ဖေဖော်ဝါရီ24ရက်နေ့ကြာသပတေးနေ့ကတော့တန်ဘူရန်ကြီးအောင်အစားရှိတဲ့ကြေးရွာသားတွေပုန်းခုန်နေတဲ့နေရာဘက်ကိုစစ်ကောင်စီတပ်ကလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်ခဲ့လို့စစ်ပေးရှောင်ပြည်သူတို့ဒဏ်ရာရသေဆုံးသွားခဲ့ပါတယ်။ဖေဖော်ဝါရီ23ရက်နေ့ကညနေပိုင်းတုန်းကလည်းတန်ဖိုးကြီးရွာကိုလက်နက်ကြီးတွေနဲ့ပစ်ခတ်ပြီးဝင်ရောက်လာတဲ့အတွက်ဒေသခံကြီးရွာသားတွေဟာပေးလို့ရကိုထွက်ပြေးခဲ့ကြပါတယ်။လက်ရှိကလေးမျိုးနယ်တောင်ပိုင်းဒေသမှာချင်းကာကွယ်ပူပေါင်းအဖွဲ့နဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေကြောင့်ရွာသား1000နီးပါးပေးလို့ရကိုထွက်ပြေးပုန်းခုန်နေကြပါတယ်။ အဲ့ဒီမှာကလေးမျိုးပေါ်မှာတွားရောက်ခိုးလုံသူ2000ကျော်ရှိနေပြီးကျန်တဲ့သူတွေကတော့တောတောင်တဲနဲ့နိစ္စမိသားစုတွေစီမှာခိုးလုံနေကြပါတယ်ခင်ဗျာ